အာဆီယံစီးပွားရေးအတိုင်ဝန်းကိုအကောင့်ထည့်ဖော်နေခြင်းမှာပြည်တွင်းအသေးစားနဲ့အလစားစီးပွားရေးလုပ်ငန်းရှင်တွေဈေးကွက်ဆုံးရှုံးတာမျိုးမဖြစ်အောင်အစိုးရကအကူအညီထောက်ပံ့ပေးတာမျိုးကုန်ကျန်းသွင်းကုန်တွေပေါ်အခွန်လျှော့ပေါက်ပေးတာမျိုးလုပ်တင်တယ်လို့စီးပွားရေးပညာရှင်တွေကအကြံပြုနေပါတယ်ဒေသတွင်းနိုင်ငံတွေကကုန်ကျော်ပစ္စည်းတွေအခွန်ကင်းလွတ်ခွင့်နဲ့ပြည်တွင်းကိုဈေးတက်တက်သွားသွားဝင်လာမှာဖြစ်လို့ပြည်တွင်းလုပ်ငန်းရှင်တွေရှင်ပြန်ရမယ့်အနေအထားကြီးမားကြောင်းသတိပေးကြပါတယ်ဒီအကြောင်းဗီရီသတင်းတော့ကိုဇော်ထက်တင်ပြမှာပ
ါလွတ်လပ်တဲ့ကုန်သွယ်ရေးအတိုက်အဝန်ကိုအာဆီယံနိုင်ငံတွေအချင်းချင်းဆောင်ရွက်တဲ့နေရာမှာဖွံ့ဖြိုးမှုနည်းတဲ့မြန်မာနိုင်ငံအနေနဲ့ဒီပညာပိုင်းမှာအားနည်းရတဲ့ပြည်ပသွင်းကုန်နေတဲ့ဈေးနှုန်းရှင်ပြိုင်မှုခက်ခဲတာကိုစီးပွားရေးပညာရှင်တွေကထောက်ပြတာပါအသိကအလကစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့ဆိုရင်ဤပညာပိုင်းများများပါတဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ရွေးချယ်လက်ခံတင်တယ်လို့ကုန်သွယ်မှုတင်နိုင်ကြောင်းသင်ကြားမှုတာဝန်ခံဦးသိန်းရင်ဝေကအခုလိုတုံ့ပြန်ပါတယ်
။AEC ကိုသွားတယ်။ ASEAN Economic Community သွားတဲ့အခါကျတော့စီးပွားရေးပွင့်ရတာတော့အတူတူပွင့်ရတာပဲလေ။ခွင့်လန်းဒါပေမဲ့လို့ကျွန်တော်တို့ကမရှင်နိုင်တဲ့အပိုင်းတွေပါလို့ဆိုရင်များသိတဲ့အတိုင်းပဲဒီအမီးပညာအကြောင်းပဲ။အရင်းအမီးကြောင့်ဒီလောက်မဟုတ်တော့ဘူးသူကကျွန်တော်စဉ်းစားတော့ဒီတော့အမီးပညာလည်းမင်းရဲ့အရင်းကြီးကလည်းမရဘူးဆိုတဲ့အပိုင်းပေါ့။အဲကိုကတော့ဒီရင်းကြီးကတော့ထိုက်လျော်တော့ရလာပြီဆိုတာလို့ထွက်ရတယ်။ဟောတော့အဲ့ဒါချက်ပေါ့။နောက်တစ်ခုကတော့ဗာသူတို့နဲ့ကျွန်တော်တို့လည်းမတူတာပါတော့ဆိုလို့ရှိရင်အဲသူတို့က export လုပ်မယ်ဆိုရင် export subsidy လုပ်တယ်။အဲကျန်တဲ့နိုင်ငံတွေဥပမာထိုင်းလိုပါလို့ဆိုရင် SME ပဲပို့ဖို့သူကပဲပို့ဖို့ export လုပ်မယ်ဆိုလို့ရှိရင် subsidy လုပ်တယ်ထောက်ပံ့ရေးပါပြီးတယ်။အဲသူတို့ကခွန်မကောက်ပဲနဲ့ကိုယ်ထောက်ပံ့ရေးပြီးနေတဲ့အချိန်မှာကိုကခွန်ကောက်ပြီးတယ်ဆိုတော့တော့အဲ့ဒီမှာလည်းတွားပြီးတော့မရှင်းနိုင်တာမျိုးတွေတွေ့ရတယ်။ဒါလည်းတစ်ချက်တော့တစ်ချက်ပေါ့နော်ဒါပေမဲ့သူဒီပြည်ပိုင်းလုံးတော့မဟုတ်ဘူးပေါ့
မြန်မာနိုင်ငံအတွင်းကပြည်တွင်းစက်မှုလုပ်ငန်းအများစုကအသေးစားလုပ်ငန်းအဆက်အသွယ်တွေဖြစ်ပြီးတွင်းကုန်စားထိုးအတွက်ဆောင်ရွက်နေတဲ့လုပ်ငန်းတွေများပါတယ်ကုန်ကျန်းကတော့ပြည်ပကနေယူရတာဖြစ်လို့အဲ့ဒီကုန်ကျန်းပေါ်မှာတွင်းကုန်ခွန်ကို15ရာခိုင်နှုန်းကနေ300ရာခိုင်နှုန်းထိမျိုးစားပေါ်မှာမူတည်ပြီးပေးနေရပါတယ်အဲ့လိုပေးနေရတာကလည်းပြည်တွင်းတွင်းကုန်ကြီးရဲ့ဈေးနှုန်းကိုရှင်တဲ့အခါမှာအခက်အခဲဖြစ်တယ်လို့မြန်မာနိုင်ငံကုန်ပိုင်းနဲ့စက်မှုလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကအခုလိုပြောပါတယ
်ကျောင်းရဲ့ပတ်သက်တဲ့အခွန်ကြီးလို့ညားတွေလျှော့ပါအခုအင်ဒိုနီးရှားဒီနေ့ပြဿနာဖြစ်နေတဲ့ဟာမှာသူတို့အခွန်လုံးသားတွေတွင်းကုန်မျိုးတင်ဖို့ဟာတွေသူတို့လုပ်နေတယ်ကိုယ်ကစားတဲ့ဟာတွေဟိုလည်းသူတို့ထိန်းဖို့လုပ်နေတယ်အင်ဒိုနီးရှားရဲ့ရူပီယာလည်းဒီနေ့မှာအရန်ကျတဲ့အတွက်သူတို့လည်းတော်တော်လေးအလန်းဖြစ်သွားပါတယ်မြန်မာနိုင်ငံကပွင့်လင်းလာတဲ့အတွက်အာဆီယံအီကော်နော်မီကွန်မြူနတီကလည်းအခုစပြီးတော့အကောင့်ထဲခေါ်တဲ့ဘဝရောက်တယ်ပြီးတော့ပြပကရင်းနှီးမြှုပ်နှံမဲ့လူတွေပြပကကုန်သွယ်မှုတွေအကုန်လုံးဝင်လာတော့မှာပါဒီအချိန်မှာသူတို့ဒေသတွင်းမှာရှိပါဒေသတွင်းမှာအာဆီယံတွင်းမှာပဲသူတို့ကနှစ်20လောက်ရှိပြီးပွင့်နေတယ်ဟာမြန်မာနိုင်ငံအခုမနေ့တနေ့မှာစပြီးတော့ပွင့်နေအတွဲရှင်ပြိုင်နိုင်စွာလက်ရည်လုံးဝလုံးဝလုံးဝမတူပါဘူးအကုန်လုံးဖွင့်ပေးပြီးလုပ်ခဲ့ရင်အသေးစားနဲ့လက်စား SME တွေ Micro Enterprise နဲ့ Enterprise ဆလမ်မှုဆလမ်မှုကံ
အဲဒီလိုခေါ်ရဲအာဆီယံစီးပွားရေးအတိုင်ဝန်းကိုဒေတာတွင်းနိုင်ငံတွေကြားမှာ2015ခုနှစ်ဒီဇင်ဘာ31ရက်မှာစတင်အကောင့်တွေဖော်ခဲ့ပြီးနဲ့ဖွံ့ဖြိုးမှုနောက်ကျတဲ့ကမ္ဘောဒီးယား၊ဗီယက်နမ်၊မြန်မာနဲ့လာအိုလေးနိုင်ငံကတော့စနစ်ရွှေ့ဆိုင်ခွင့်ရခဲ့ပါတယ်။အခု2018ဇန်နဝါရီ1ရက်နေ့ကျမှအာဆီယံစီးပွားရေးအတိုင်ဝန်းကမြန်မာနိုင်ငံစတင်ပါဝင်လာခဲ့တာဖြစ်ပါတယ်။